တရုတ်နိုင်ငံမှာကျင်းပနေတဲ့တရုတ်ပြည်သူကွန်ဂရက်မီလာကမ်မှာသမ္မတရှီကျင်းပင်နောက်ထပ်သမ္မတတက်တန်ငါးနှစ်အတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမ္မတတာဝန်ဆက်ပြီးယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။တတိယအကြိမ်သမ္မတတက်တန်တာဝန်ယူမဲ့သမ္မတရှီကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်
။我宣誓，忠于中华人民共和国宪法。
တရုတ်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီသမ္မတတာဝန်တွေကိုတစ္ဆာရှိရှိထမ်းဆောင်သွားမယ်အကြောင်းသမ္မတရှီကျင်းပင်ဒီကနေ့ကြံကြင်သွားတာပါ။တရားဝတ်ပြောပြီးဒီမိုကရေစီနည်းလမ်းတရားနဲ့ယဉ်ကျေးဟန်ချက်ညီတဲ့နိုင်ငံအဖြစ်ခင်မီပြီးအင်အားကြီးတဲ့ဆိုရှယ်လစ်နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့လည်းကတိပြုသွားပါတယ်။စီမောရင်ရစိန်ခေါ်မှုတွေနဲ့အမေရိကန်နဲ့ဆက်ဆံရေးတင်းမာမှုပုံမှုဆိုးဝါးနေတဲ့အပြင်တခြားသောစိန်ခေါ်မှုအချက်တဲတွေရှိနေတဲ့အချိန်မှာအသက်69နှစ်ရှိပြီဖြစ်တဲ့သမရရှိတတိယအကြိမ်သမရတာဝန်ယူဖို့တရုတ်ပြည်သူကွန်ဂရက်ညီလာခံမှာကန့်ကွက်သူမရှိဒီကနေ့မှပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရှီယာသမရတက်တန်းနှစ်ချိန်အတွင်းကွန်မြူနစ်ပါတီရဲ့ထိပ်ပန်းရာထူးနေရာတွေကိုသူ့အပေါ်တစ်ဆာခံတဲ့သူတွေကိုပဲနေရာပေးခဲ့ပြီးအတိုက်ခံဖြစ်လာနိုင်တဲ့သူတွေကိုတော့ဘေးဖယ်ထားခဲ့ပါတယ်။9နှစ်တကြိမ်ရွေးချယ်တင်မြှောက်တဲ့ပါတီခေါင်းဆောင်နေရာမှာပြီးခဲ့တဲ့အောက်တိုဘာလကရှီကိုတတိယအကြိမ်ပါတီခေါင်းဆောင်အဖြစ်ပြန်လည်ရွေးချယ်ခြင်းကတည်းကသူ့ကိုသမ္မတအဖြစ်နဲ့ထပ်ပြီးတော့ရွေးချယ်လိုက်မယ်လို့အခက်ခဲတွေကခံမှန်းခဲ့ကြပြီးသားပါအရင်ကတရုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတရုတ်သမ္မတတယောက်အနေနဲ့သမ္မတတက်တန်းနှစ်ကြိမ်သာထမ်းဆောင်권ပြုထားခဲ့ပေမဲ့သမ္မတရှီလက်ထက်2018ခုနှစ်မှာဒီဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်သမရရှိချင်းပင်ဟာသမရယာတူအဖြစ်ကွန်မြူနစ်ပါတီရဲ့အထွေထွေထွန်းရင်းမှုယာတူနဲ့ကာကွယ်ရေးပိုင်းမှာအမြင့်ဆုံးဖြစ်တဲ့စစ်ဘက်ဆိုင်ရာဗဟိုကော်မရှင်ရဲ့ဥက္ကဋ္ဌတာဝန်တွေကိုလည်းယူထားပါရဲ့ရှင်